ရှမ်းနယ်ကယားပြည်နယ်ဒေသခေါ်ကင်းဒီမှာတိုက်ပွဲတင်းထန်ခဲ့တဲ့လူအများစုဆက်ပြီးဒုက္ခတွေဖြစ်ခဲ့ရပြီးအခုအချိန်ထိအိုးအိမ်ဆင့်ခွာနေရဆဲပါဒီနေ့မှာလည်းကမ္ဘာဒုက္ခတွေများနေ့မှာအချိန်နဲ့တည်ငြိမ်အေးချမ်းပြီးနေရပြန်နိုင်ဖို့နဲ့ဆန္ဒမှုအကူအညီတွေရဖို့ဒုက္ခတွေကမျှော်လင့်နေကြပြီးဝိုင်းကူပေးဖို့လည်းတန်းအမျိုးသမီးအဖွဲ့ကတောင်းဆိုလိုက်ပါတယ်ဒီသတင်းပေးဖို့ချက်ကိုအခြေခံပြီးအလိမ်မှာပြပြပေးပါအောင်ခင
်ဗျမြန်မာအပါအဝင်ဆူဒန်ကနေယူကရိန်းနဲ့အရှိအလေပိုင်းဒေသအထိပဋိပက္ခရာသီဥတုဖောက်ပြန်မှုနဲ့ပဋိမငြိမ်ဖြစ်မှုတွေကြောင့်စံချိန်တင်လူဦးရေအများအပြားအိုးအိမ်ဆုတ်ခွာထွက်ပြေးနေကြရပြီးတော့ကြီးမားတဲ့လူသားပိဒုက္ခတွေနဲ့ကြုံတွေ့ခံစားနေကြရတယ်လို့ကုလသမဂ္ဂအတွင်းရေးမှူးချုပ်အန်တိုနီယိုဂူတာရက်စ်ကကမ္ဘာဒုက္ခသည်များနေ့မှာပြောပါတယ်နောက်ဆုံးထွက်ရှိထားတဲ့ဂိမ်းကနန်းတွေအရကမ္ဘာတဝန်းမှာဒုက္ခသည်43.5တန်းအပါဝင်လူပေါင်းတန်း120ကျော်ဟာအတင်းကျပ် OA ဆုတ်ခွာထွက်ပြေးခဲ့ရတယ်လို့လည်းကုလသမဂ္ဂအတွင်းရေးမှူးချုပ်ကပြောပါတယ
် From Sudan to Ukraine, from the Middle East to Myanmar to the Democratic Republic of the Congo
မြန်မာနိုင်ငံကရှမ်းပြည်နယ်နဲ့ကယားပြည်နယ်ခေါ်ကရီနီဒေသမှာလည်းစစ်ရေးပဋိပက္ခကြောင့်အရက်သား OA တွေပျက်စီးဆုံးရှုံးခဲ့ကြရတယ်လို့၄ရက်ဆုတ်ခွာပြီးလို့ရမှာပကြခဏပြောင်းရွှေ့ကြရတာမို့ဆေးဘေးဒုက္ခတွေဟာဆင်းရဲဒုက္ခမျိုးစုံရင်းဆိုင်ကြုံတွေ့နေကြရပါတယ်။ဒါကြောင့်တို့နိုင်ငံဒေသမှာတည်ငြိမ်အေးချမ်းမှုကိုလွန်လာနေပြီးတော့ဆင်းရဲဒုက္ခဘေးကနေလွတ်မြောက်ချင်နေပြီလို့ရှမ်းပြည်မြောက်ပိုင်းမှာဆေးဘေးရှောင်နဲ့ဆေးဘေးရှောင်အရေးအကူအညီပေးနေတဲ့တောင်မျိုးသမီးအဖွဲ့ကပြည်ဝင်ကိုပြောပါတယ်။ရှမ်းပြည်တောင်ပိုင်းရောင်ရွှေမြို့နယ်မှာခိုးလုံနေတဲ့ဖားဆောင်စစ်ဘေးရှောင်တို့ကတိုက်ပွဲတွေကြားဘေးဒုက္ခမျိုးစုံကြုံတွေ့ခဲ့ရပြီးတော့အဲ့ဒီလိုဆင်းရဲဒုက္ခတွေရင်ဆိုင်နေရတဲ့ဘဝကလွတ်မြောက်ချင်နေပြီလို့အခုလိုပြောပြပါတယ်
ကျတော့ဖာဆောင်ကလေကိုမျိုးကိုရလေးမြင်မြင်ကြောက်ဆီချင်တာပေါ့ကိုရင်ကိုအိုးပဲကျင်ချင်တာပေါ့ကောင်းဆိုတော့မြင်မြင်လေးရတာကြီးတော့ရတာကောင်းတာပေါ့လို့ပြောချင်ပါတယ်ညီမချက်ကတော့ဒါတော့မိုင်းနေမိလို့ချက်တော့ပြတ်သွားတယ်လေအခုသူ့အဖေနဲ့ဖအံမချောက်ဖတ်တယ်ရှင်ခက်ခဲတော့ဒီလိုပါပဲအများတူတူပဲပေါ့ဖို့တူထဲမှာမဟုတ်ပြောင်းတော့ဆန္ဒဆောင်တော့ဖေးတစ်ခါနေတော့လစ်ချင်တာပေါ့မြင်မြင်လေးကိုအိမ်ကိုရကိုမျိုးကိုရကိုလည်းကျင်ချင်တယ်အညီကိုရကိုတိကကိုဒီကုရင်းနဲ့မှာလည်းကဲစားတော့ရလေဒီမှာကျတော့ကိုမချက်နေတော့နေရကြောင်းလေစားဖို့စားရင်ချက်စားရဖာတွေကကျတော့ဈေးနည်းတူအမျိုးမျိုးခံတာပေါ့အောင်ပန်းဈေးတို့ဘာလို့ညာတော့မျိုးတောင်းနေနေသွားပြီးတော့အလူလက်ခံမျိုးအမျိုးစားတာပေါ့ဆက်နေစီတွေကျတော့ညထုတ်ပြီးရပေါ့အမျို
းဒါနဲ့ခင်မိုးဖြစ်သူတို့တားဖလျောက်နွားကြောင်သွားရင်နဲ့မိုင်းနင်းမီယာကတားဖြစ်သူ6လောက်ဆုံးရှုံးခဲ့ရတယ်လို့သူကပြောပါတယ်လက်ရှိပေးလို့ရမှာအနေစည်းရဲအစားစည်းရဲနဲ့ရင်ဆိုင်ကြုံတွေ့နေရတာကြောင့်စီမင်းဆောင်အများစုကနေရက်ပြန်နိုင်ဖို့မျှော်လင့်နေရတယ်လို့လည်းဆိုပါတယ်။ရှမ်းပြည်တောင်ပိုင်းစီဆိုင်မှာရောက်နေတဲ့စစ်ဆောင်တပ်ကတိုက်ပွဲတွေကြားအရသာအိုးအိမ်တွေပျက်စီးဆုံးရှုံးခဲ့ရပြီးတော့ပေးလို့ရမှာစားနပ်ရိက္ခာမလုံမလောက်မှုတွေနဲ့ရင်ဆိုင်နေရတာကြောင့်ပြန်လည်ပြုစုပျိုးထောင်ပေးမှုတွေလိုချင်တယ်လို့လည်းပြောပါတယ်
။အနာရှင်လည်းမကြိုက်ဘူး။ဒီစစ်ပေါ်လည်းထစ်ချင်ဘူး။ဒီတိုင်းနေချမ်းနဲ့နေနဲ့ဖြစ်ရှင်ဆိုချင်တယ်ကတော့ကိုအိုးအိမ်ကိုစွန့်ခွာရကြတော့ကိုအိုးအိမ်ပြန်လို့ချင်တယ်တော့ကိုအိမ်ကိုရမှပြန်လို့ချင်တယ်ဒါကမျိုးရင်းချက်တစ်ခုတော့လက်ရှိလမ်းများရှောင်းလာကြတော့သဝိနည်းကမကြည့်လို့ရခံနေရပါတော့ကိုရဲ့သဘောထုတ်လုံးမှန်ဘူးဒါလည်းမျိုးရင်းတလို့ကျွတ်ရခင်လည်းမရှိတော့လေနော်အိုးအိမ်ပြန်စီကြပြီဆိုတော့အပြည့်အဝမဟုတ်ရင်တောင်းပါတော့ကိုအိုးအိမ်တွေပြန်ပြီးတော့တည်ဆောက်နိုင်တဲ့အချိန်ကြီးတစ်ခုပေါ့နော်အဲ့လိုမျိုးလည်းအလို့ချင်တာပေါ့
ကလာရှိတိတ်ဆောင်နေရသူတွေအတွက်နေရပြန်လာရတဲ့ပြန်လဲအခြေချနိုင်ဖို့အခုကြီးလိုအပ်တယ်လို့စစ်ဘေးဒုက္ခတွေသူတို့ကြုံတွေ့ခဲ့ကြရတဲ့စိတ်ဓာတ်ရတွေကုသပေးဖို့နိုင်ငံတကာနဲ့ပြည်တွင်းပြည်ပအဖွဲ့အစည်းတွေကိုတောင်းဆိုရလို့တောင်းအမျိုးသမီးအဖွဲ့တောင်းဝန်ရှိသူတို့ကအခုလိုပြောပါတယ
်ဒုက္ခတွေအပွဲလုံးလုံးမှုရှိတဲ့ဒီလိုမျိုးတချင်းဆောင်တာဆက်ဆံမှုတွေဖြစ်နေအခြေတွေကိုဝိုင်းဝန်းပြင်ဆင်ထပ်ပေးဖို့ပေါ့နော်နိုင်ငံတကာဖွဲ့စည်းအစည်းအဝေးတွေမှာရှိနေတဲ့ NGO NGO ဖွဲ့စည်းတွေအစားအဓာတ်တွေကိုထပ်ပေးမှုတောင်းဆိုခြင်းနဲ့နောက်တစ်ခုကျတော့ဒီဒုက္ခတွေရဲ့စိတ်ပိုင်းဆိုင်ရာတွေပြန်လည်ဖြစ်စားမှုတွေလုပ်ပေးဖို့အတော့ကောနော်တချို့ဆိုရင်တော့ဒီစိတ်တမာရေးတွေဖြစ်ဆန်းဆိုင်ရာဖြစ်ဆိုင်မှုတွေတွေ့ရတယ်အများကြီးတွေ့ရတဲ့ဟာတွေရှိတဲ့အခါကျတော့အဲ့ဒီအပိုင်းမှာလည်းပြန်ပြင်းမှာဖြစ်စားမှုတွေအများကြီးတော့လိုအပ်တာပေါ့နော
်ဒုက္ခတွေဟာကမ္ဘာလုံးဆိုင်ရာပေါင်းစည်းညီညွတ်မှုတွေလိုအပ်တယ်လို့သူတို့ရဲ့ဘဝတွေတိတ်ခါရှိရှိပြန်လဲတည်ဆောက်နိုင်ဖို့စွမ်းရည်လဲလိုအပ်တယ်လို့ကုလသမဂ္ဂအတွင်းရေးဝန်ကြီးအန်တိုနီယိုဂူတာရက်စ်ကကမ္ဘာဒုက္ခတွေများနေမှာပြောပါတယ် ကုလသမဂ္ဂလူသားချင်းစာနာကူညီမှုညီလာရေးရုံးကမနေ့2023ခုနှစ်စည်ရင်အရာတော့မြန်မာနိုင်ငံတဝန်းအိုးအိမ်ဆုခွာရတဲ့ဒုက္ခသည်လက်တန်းဝေးခြင်းရှိပါတယ်။အဲ့ဒီထဲကအများစုဖြစ်တဲ့တသိန်းခွဲလောက်ကတော့2021မှာစစ်တပ်ကအာဏာသိမ်းပြီးနောက်အိုးအိမ်ဆုခွာရသူတွေဖြစ်ကြပါတယ်။မြန်မာနိုင်ငံတွင်းစစ်အာဏာသိမ်းမှုကိုဆက်ကျင်တဲ့ဒေသအလိုက်ခုခံစစ်တွေပေါ်လာခဲ့ပြီးတဲ့နောက်စကိုင်းမကွေးချင်းကချင်းကရင်နီကရင်ပြည်နယ်တွေမှာစစ်ပြဒုက္ခသည်တွေတိုးပြလာနေတာဖြစ်ပါတယ်ရှင်။